စကိုင်းတိုင်းကနေမြို့မှာစစ်တပ်ကအနေနဲ့ရှင်းလင်းနေတဲ့အတွက်ဒေသခံတွေအများအပြားမိုးရွာတဲ့တိမ်းရှောင်နေရတယ်လို့ဖြားနာတာရရှိနေပြီးအကူအညီတွေလိုအပ်နေပါတယ်။ခင်ဦးမြို့နယ်ထဲမှာလည်းမုန်တိုင်းအရှိန်ကြောင့်မိုးရွာသွန်းတဲ့အတွက်စပါးခင်ပဲခင်တွေအေကအများအပြားပျက်စီးဆုံးရှုံးရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုရဲမုံပြောပြထားပါတယ်
။စကိုင်းတိုင်းကနေမြို့နယ်တဲကိုစစ်တပ်ကမေလ၁၂ရက်ကစလို့အနေနဲ့ရှင်းလင်းရေးလုပ်နေပြီးဒေသခံတွေတိမ်းရှောင်နေရပါတယ်။မိုးခါမုန်တိုင်းအရှိန်ကြောင့်ဒေသခံတွေဟာမိုးရွာထဲမှာတိမ်းရှောင်နေရပြီးအကူအညီတွေလည်းလိုအပ်နေတာပါ။မိုးရွာထဲတိမ်းရှောင်နေရတဲ့အတွက်ဖြားနာတဲ့သူတွေရှိတယ်လို့စစ်ဘေးရှောင်သူကအခုလိုပြောပါဗျ။ဘာ
ဖြစ်ကြတယ်ကတော့မိုးရွာကြီးရဲ့ပြည်ရွာသွားရတော့ဆက်လို့ပြည်မိုးကလည်းဒီဟာနေရာလည်းကြားဒီနေရာမရှိပုံချောင်းတွေမှာနေရာပြည့်သွားတယ်မရှိတော့အာဒီစစ်တီအောက်ဒီပါဒီမှာရောလုံးဝအဆင်မပြေဘူး။ဒီမုန်တိုင်းကဝင်လာရောဆိုတော့လေဒီကြီးတွေဒုက္ခရောက်တယ်ရှားတဲ့အွေငယ်ရောအခုဒီနေ့မိန်းကြောက်ဆိုရင်တော့တတိတွေကိုလက်သွားတာရှားအောင်ဒုက္ခရောက်တယ်ဒီနေ့မပြောနဲ့နွားရတော့ရှားတာနာရီရှိသွား
စစ်သက်ဟာမေ၁၂ရက်မနက်ခင်းကစလို့ကဏီမြို့နယ်တဲကကြေးရွာတွေကိုနေမြေရှင်းလင်းရေးလုပ်နေတာဖြစ်ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲအနေငယ်ဖြစ်ခဲ့ပါသေးတယ်နေမြေရှင်းလင်းရေးအတွင်းမေ၁၂ရက်မှာကလေးငယ်၂ဦးအပါအဝင်အမျိုးသမီး၃ဦးနဲ့မေ၃ရက်မှာတော့အသက်၁၈နှစ်အရွယ်အမျိုးသမီး၃ဦးစုစုပေါင်းဒေသခံ၄ဦးတပ်ဖြတ်ခြင်းခံခဲ့ရတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်အခုလိုတပ်ဖြတ်ခံရတာနဲ့ပတ်သက်လို့ VOA ကတီးကြားအသိမပြုနိုင်သေးပါဘူးဒါ့အပြင်မေလ၁၄ရက်နေ့မှာကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့တိုက်ပွဲအနေငယ်ဖြစ်ခဲ့ပြီးနောက်လေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေလုပ်ခဲ့ပါသေးတယ်လက်ရှိအချိန်မှာစစ်တပ်ဟာမင်းမကျေးရွာအတွင်းမှာတပ်ဆွဲနေပြီးကျေးရွာ၁၈ရွာကဒေသခံ၁000ကျော်ဟာစစ်ဘေးတိမ်းရှောင်နေရတယ်လို့အကူအညီတွေလည်းလိုအပ်နေပါဗျ။တစက်ထဲမှာပဲရခိုင်ကံယိုးတိုင်းကနေတဆင့်မြန်မာနိုင်ငံကိုဖျက်ကျော်ဝင်ရောက်တဲ့မိုးခါမုန်တိုင်းအရှိန်ကြောင့်ခင်ဦးမြို့နယ်ထဲမှာမိုးအဆက်မပြတ်ရွာသွန်းတာကြောင့်တိနံဆိုင်ခင်းတွေအများအပြားပျက်စီးခဲ့ရပါဗျ။ခင်ဦးမြို့နယ်သတင်းထုတ်ပြန်ရေးအဖွဲ့ရဲ့မြေပြင်ကောက်ယူရရှိထားတဲ့အချက်အလက်တွေအရကျေးရွာ49ရွာကစိုက်ဧကပေါင်း1000ကျော်ရေဝင်ရောက်ပြီးတီးနံတွေပျက်စီးသွားတယ်လို့ဖော်ပြထားပါတယ်။တီးနံဆက်ခင်းပျက်စီးတဲ့အခြေအနေနဲ့ပတ်သက်လို့ဒေသခံတူကအခုလိုပြောပြပါတယ်
။ဘိုးကကျွန်တော်တို့ဝါနီယာဆက်ပါလားဗျ။73ရက်နေ့ကနေဆက်ရပါလားဗျ။73ရက်နေ့ညကနေဆက်ရတာပေါ့ဗျာ။ဒီနေ့တော့ဗျာဟွာလောက်ကနေရက်ပါလားဗျာ။အဲ့နှစ်နာရီလောက်ကနေရက်ပါလား။ခုချိန်ကြီးပေါ့ဗျာ။မရွာတော့ဘူးဗျာဒီနေ့ရော။ကျွန်တော်တို့ဘက်မှာလေဟွာဒီတိုက်ရိုက်ခင်းလေတော်တော်ပြတ်တယ်။ဧကဟွာလောက်900လောက်ပြတ်တယ်ဗျာ။ဂျီမြုပ်ပါလား။ဟုတ်တယ်ဗျာကျွန်တော်တို့ရွာတရာတဲ့ဗျာအကြီး900ကျော်ခန်းလောက်ပေါ့ဗျာ။မိုးရီရွာကဗျာမိုးရီရွာတဲ့ခါကျတော့ရီရီရလာပေါ့ဗျာရီရီရလာတော့အဲ့ဒီဟာဒီပဲချင်းနေတို့အဲ့ပန်းငင်းတို့မြုပ်သွားတာပေါ့ဗျာဒီဟာဒီမှာရောင်းမှုအပ်တယ်ပေါ့ဗျာအခုပဲချင်းနေရဆိုအပြီးကြီးပွင့်နေပေါ့ဗျာကောက်တော့မှဆယ်သေးသားတွေပေါ့
ဒါအပြင်မေလ9ရက်ကနေ200ကျော်မီးရှို့ခံခဲ့ရတဲ့ကပုတ်ကျေးရွာနဲ့မေ26ရက်နဲ့29ရက်တို့မှာမီးရှို့ခံခဲ့ရလို့နေ400နီးပါးမီးလောင်ကျွမ်းခဲ့ရတဲ့မြို့တစ်ကျေးရွာတို့ကဒေသခံတွေဟာတောတောင်တွေရဲ့အဆင်ပြေသလိုနေထိုင်နေရပြီးအခက်အခဲတွေရှိနေတဲ့အတွက်အရေးပေါ်အတုံးဆောင်စားစီကအကူအညီတွေလိုအပ်နေပါတယ်ခင်ဗျာ။